စစ်တပ်ကအာဏာသိမ်းမှုအောက်မှာမြန်မာအမျိုးသမီးတွေဟာဖိနှိပ်မှုအမျိုးစုံကြုံနေရပြီးတော့ online social media တွေပေါ်မှာစနစ်တကျနဲ့တိုက်ခတ်မှုချိန်ချောက်မှုကိုယ်ရေးအချက်အလက်တွေထုတ်ဖော်ခံရမှုနဲ့လိမ့်ပိုင်းဆိုင်ရာစော်ကားပြောဆိုမှုတွေခံရရတယ်လို့ New York ကုလသမဂ္ဂအယုံချုပ်မှကျင်းပတဲ့အမျိုးသမီးဆိုင်ရာဆွေးနွေးပွဲတစ်ခုမှပြောလိုက်ပါတယ်။ CSW လို့ခေါ်တဲ့အမျိုးသမီးများအခြေပြကော်မရှင်ရဲ့68ကြိမ်မြောက်ညီလာခံကိုတနင်္လာနေ့ကစတင်ကျင်းပနေရမှာမြန်မာအမျိုးသမီးအရေးနဲ့ပတ်သက်ပြီးတော့ညီလာခံကျင်းပမှာတည်တံ့ကောင်းစဉ်တစ်ခုနဲ့COVID-19 ကရောဂါနဲ့စစ်အာဏာသိမ်းမှုကြောင့်မြန်မာအမျိုးသမီးတွေနဲ့မိန်းကလေးငယ်တွေရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေကိုတင်ပြဆွေးနွေးခဲ့ပါတယ်။အဒီမှာမြန်မာနိုင်ငံကလူအခွင့်ရေးကာကွယ်စောင့်ရှောက်သူတွေအမျိုးသမီးအရက်ဖက်လူမှုအဖွဲ့အစည်းတွေတက်ရောက်ကြသလိုပြည်တွင်းကအမျိုးသမီးတချို့ရဲ့အသံတွေကိုလည်းရုတ်တံထိုးပြသခဲ့ပါတယ်။ဒီနှစ် CSW ညီလာခံရဲ့ဦးစားပေးဆောင်မှုဖြစ်တဲ့ဤပညာကိုအသုံးချပြီးဂျာမတန်လူညီများရေးနဲ့အမျိုးသမီးစွမ်းဆောင်ရည်မြင့်တင်ရေးအတွက်ဆွေးနွေးကြရမှာ Digital ခေတ်ဤပညာဟာအမျိုးသမီးတွေအတွက်အသွားနှစ်ဖက်ပါတဲ့ဒါသွားလို့တစ်ဖက်မှာအန္တရာယ်ပေးနေကြောင်းဥပမာတွေနဲ့တကွမြန်မာအမျိုးသမီးကိုယ်စားလှယ်ကထောက်ပြတော်ပါတယ်။အမျိုးသမီးအရင်းနဲ့လူအခွင့်ရေးလုံဆော်စီယုံနာရီကို Digital ဤပညာနဲ့ကျေပြန့်တွင်ကျဲအောင်လုပ်နိုင်နေပေမလို့တပြိုင်တည်းလူမှုကွန်ရက်တွေပေါ်မှာလူအခွင့်ရေးကာကွယ်သူတွေအမျိုးသမီးတွေဟာအသက်အန္တရာယ်ကျုံတဲ့အထိတိုက်ခိုက်ချင်းချောက်ခံရတွေကိုလည်းဆွေးနွေးခဲ့တာပါ။တစ်ဖက်မှာလည်းစစ်တကအင်တာနက်ကွန်ရက်တွေဖြတ်တောက်တာစစ်ပွဲနဲ့ပဋိပက္ခအတွင်းကမြန်မာအမျိုးသမီးတွေဤပညာအကူအညီနဲ့အင်တာနက်ကွန်ရက်မရဖြစ်နေတာတွေအတွက်နိုင်ငံတကာအတိုင်းဝိုင်းကိုအကူအညီတွေပေးဖို့လဲတောင်းဆိုခဲ့ကြပါတယ်။